မြန်မာနိုင်ငံမှာတစ်တောဖုံးလွှမ်းထားတဲ့ဧရိယာကျယ်ဝင်48ရာခိုင်နှုန်းရှိပြီးစိုးရင်စရာကောင်းတဲ့နှုန်းနဲ့တစ်တောပြုံးတိလာနေတယ်လို့သိပ္ပံစာဆောင်တစ်ခုမှဖော်ပြထားပါတယ်။စိုက်ပျိုးမြေချက်ထွင်တာတွေကြောင့်အဓိကတစ်တောပြုံးတိတာလို့လည်းဆိုပါတယ်။ဒါကြောင့်လည်းတစ်တောတွေထိမ့်သိမ့်မှုနဲ့တစ်တောပြုံးတိမှုကိုကာကွယ်တားဆီးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကဒေသခံပြည်သူလူထုတွေနဲ့ပူးပေါင်းဆောင်ရွက်နေတာမျိုးရှိသလိုရာသီဥတုပြောင်းလဲမှုကိုတနိုင်တစ်ပိုင်အားနဲ့ကိုဒူကိုရလုပ်နေကြတဲ့ပြည်သူတွေလည်းရှိပါတယ်အပြည့်စုံကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင
်ဥရုယာတီပြောင်းလဲဖောက်ပြန်မှုကိုဖြစ်ရှင်မှုအဖြစ်ရှာတဲ့နေရာမှာအကုန်ကြတက်တာပြီးတော့ထိရောက်မှုရှိတဲ့နေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုစိုးယူပေးထားတဲ့သစ်ပင်တွေစိုက်ဖို့တစ်တော့ပြုံးတင်းမှုကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့လည်းအထူးပါဝင်ဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက် MDPI အဖွဲ့က1988ခုနှစ်ကနေ2019ခုနှစ်ကြားမြမတစ်တော့ပြုံးတင်းမှုနဲ့တစ်တော့ပြုံးတင်းမှုဖြစ်လာစေတဲ့အကြောင်းရင်းတွေကိုဂျိုရူဓာတ်ပုံတွေနဲ့စနစ်တကျစစ်တမ်းကောက်ယူထားတာပါတနင်္ဂနွေလုံးအတိုင်းဌာနရောဒေတာအလိုက်ပါခွဲပြီးတော့ကောက်ယူထားတဲ့ MDPI ရဲ့2019မေလထုတ်စစ်တမ်းမှာတော့စိုက်ပျိုးမြေချဲ့ထွင်နေကြတဲ့အချက်ကမြမတစ်တော့မြေတွေပြုံးတင်းနေရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်မြမတစ်တော်တွေဟာစုံညတရမ89ရခိုင်နှုံးနဲ့နှစ်စဉ်ပြုံးတိလာနေတယ်လို့လဲဆရာမထောက်ပြထားပါတယ်။တစ်တော်တွေပြုံးနေမှုကြောင့်တောတောင်တွေကိုမိခိုနေရတဲ့လူမှုအတိုင်းဝန်းရဲ့စားဝတ်နေရေးအပေါ်ထိခိုက်နေရတယ်လို့လဲဆိုထားပါတယ်။မြမနိုင်ငံမှာလျှက်စစ်တအားအလုံးလောက်မပြန့်ဖြူပေးနိုင်သေးသလိုမီတာခရတွေကလည်းဈေးများနေတဲ့အတွက်ကျေးလက်နေပြည်သူလူထုတွေကတော့ချက်ပြုတ်ရေးအတွက်ထင်းနဲ့မိသွေးတွေကိုပဲဆက်ပြီးတော့အားထားနေကြတာပါ။မြန်မာနိုင်ငံရဲ့သဘောဝတရားစရာနဲ့ဇီဝကေဟာစနစ်တွေထိမ့်သိမ်းဆောင်ရှောက်ရေးအတွက်ကုလသမဂ္ဂအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့လူမှုရေးအဖွဲ့အစည်းအတော်များများလှုပ်ကိုင်နေကြတဲ့အထက်မှာကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း FAO လည်းပါဝင်ပါတယ်။ဒေသခံတောင်သူလယ်သမားတွေကိုကူညီပံ့ပိုးပေးနေတဲ့ FAO ရဲ့ Forest and Farm Facility အဖွဲ့နဲ့ပူရဲလှုပ်ကိုင်နေတဲ့ရှမ်းပြည်နယ်ညောင်ရွှေမြို့နယ်တွေကအုပ်ဖုပ်လုပ်ငန်းလှုပ်ကိုင်သူညောင်ဘိုးရွာခန့်ဦးထွန်းလေးကတော့ရွာပိုင်းထိဆက်ခင်အကြောင်းအခုလိုရှင်းပြပါတယ်
။ကျွန်တော်ဒီ FFA အဖွဲ့နဲ့ကျွန်တော်ဒီတောထဏာနယ်ပေါ့ကျွန်တော်တို့ဒီအိုချွေးမြို့နယ်ရွှေချီရပင်အုပ်ထားနယ်ပေါ့ဖဲတွေးမှလုပ်နေတာစင်လုပ်ငန်းအတွက်ကျွန်တော်တို့ချင်းရရှိပေါ့အားသေးလုံးလေးပါဝင်နေတာဟုတ်ကဲ့ဆိုကျွန်တော်ဒီစီပန်ခဲနဲ့ကျွန်တော်တို့ဒီချီရပင်တိတော့ပေါ့ချင်းရရှိကျွန်တော်တို့အတွက်ပေါ့နောက်ပြီးမှအိမ်တော့ကတော့ကိုပင်သူပင်မရှိဘူးလေခုတ်ကျန်လို့ခုတ်ရပါ CMC ကမ်းရှိပါဟိုကျွန်တော်တို့ရွာအနေနဲ့ဒါကိုရွာပိန့်ဆိုပြီးတော့တမထားတာပါအဲ့ဒါရွာလည်းမခုတ်ရဘူးလား
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ AR time မွန်ပြည်နယ်နဲ့ရန်ကုန်တိုင်းတွေမှာတစ်တော့ပြုံးတိမှုအခြေအနေအတော်ဆိုးနေတယ်လို့လည်း MDPI ရဲ့သိပ္ပံစာဆောင်မှာဖော်ပြထားတာပါကချင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာတော့တစ်တော့ area အများပြားကျန်နေသေးသလိုစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတော့လူနေထူထပ်တဲ့မြင်းနှိမ်ပိုင်းဒေသတွေမှာတော့တစ်တော့ပြုံးတိမှုအခြေအနေတိတ်ကိုဆိုးဝါးနေတယ်လို့လည်းဆိုထားတာပါFAO ရဲ့ပံ့ပိုးမှုနဲ့တစ်တော်ထိန်းသိမ်းရေးလှုပ်ကိုင်နေတဲ့အင်းလေးဒေသစကားရွာခန့်ကျွန်းဆိုင်တောင်သူဦးမြင့်အောင်ကတော့ကော်မတီဖွဲ့ပြီးတော့မြေယာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ကိုင်နေတာပါ
တစ်တော်ကျွန်းတော်တဘာဝတော်ကိုထိန်းသိမ်းခြင်းချင်းအပြင်တဘာဝဝန်းကျင်နဲ့တရားစာတာကျုံတီးမှုကိုကောက်ွယ်တဲ့အနေနဲ့လည်းဒီကြောင်နောက်ပြီးတော့မှကျွန်တော်တို့ယာဒီဥတုမဖောက်ပြန်အောင်ကောက်ွယ်ထားတာလေကျွန်တော်တို့ဒီကြောင်ပေါ်ပြန်တော့နောက်ပြီးတော့မှဒီပြောင်းခင်းစိုက်ခင်းတွေမတိုးချဲ့အောင်လဲကျွန်တော်တို့ကော်မတီဖွဲ့ပြီးတော့မှဒါအစဉ်တစိုက်ကျွန်တော်တို့စည်းကမ်းတစ်စီးထိန်းသိမ်းထားတာလည်းဖြစ်တယ်
။ဥရုယာတီပြောင်းလဲဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာတဲ့ဒဏ်ကိုတိတိတသားရင်ဆိုင်နေရတဲ့မကွေတိုင်း6မြို့မှာတော့စေတနာဝန်ထမ်းတွေအယံမီတက်တပ်ဖွဲ့တွေနဲ့6မြို့သူမြို့သားတွေကသူတို့နိုင်တဲ့ဝန်ထမ်းတစ်ပင်တွေစိုက်ပျိုးနေကြတာပါ။6မြို့ကအပူချိန်ရှော့ချရင်းနဲ့တစ်ပင်ဆက်ပြိုးထင်းထင်းဆောက်ဆောက်ရဲ့အဖွဲ့ကိုဦးဆောင်လုပ်ကိုင်နေတဲ့ကိုမိုးကျော်ကတော့သူရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့မှတ်တာကတော့ပထမတော့တနိုင်တပိုင်းအပင်900လောက်ပဲစမယ်လို့ဆက်လုပ်ပြီးမဲ့နောက်တော့အစုအဖွဲ့ကောင်းလာတော့ပင်9000ကျော်တော့9000ကျော်ဆက်ဖြစ်သွားတယ်ဒီကဖောင်ဒေးရှင်းရတယ်ကြောသူလည်းစိုက်ပြီးမယ်ဆိုပြီးသူတို့ရောသူတို့ကြီးကြီးနဲ့ဟုတ်တာအပင်1000စိုက်ပြီးပါလား
အနာဂတ်မျိုးဆက်တွေအတွက်ရှေ့ဆောင်လမ်းပြအဖြစ်နဲ့သူတို့စိုက်ထားတဲ့တစ်ပင်တွေကိုရှင်သန်ကြီးထွားလာတဲ့အထိဆက်လုပ်သွားဖို့အခိုင်အမာဆုံးဖြတ်ထားပါတယ်လို့လည်းကိုမိုးကျော်ကပြောပါတယ်။ကိုရိုယာတီပြောင်းလဲမှုကြောင့်ကဘာကြီးပုံနေပြီးတော့ဆိုးဝါးပြင်ထန်တဲ့သဘာဝပေးအန်ရရဲ့တန်းကိုကဘာတဝိုင်းရင်ဆိုင်နေရတဲ့အချိန်မှာပဲကုလသမဂ္ဂကလည်း85နှစ်ပြည့် #UN75 လှုပ်ရှားမှုကိုစတင်လိုက်တာမှာလူတိုင်းလိုက်နာတင်တဲ့အချက်၃ချက်ကိုကနဦးအနေနဲ့မိတ်ဆက်လိုက်ပါတယ်။ကဘာကြီးကိုကယ်တင်နိုင်ရဲ့အတွက်ဆိုပြီးတော့ကုလသမဂ္ဂကအကြံပြုထားတဲ့နံပါတ်1အချက်ကတော့ invest in nature သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်ရည်နှီးမြှုပ်နှံဖို့ Namanikaro, change our habits. The Bawa Yimidwe, Alahata, Pisiri, Pimuri, Pyongle, Pipone, Nansong, Namaton Chagaro, listen to young people. Lungeri Tongsone at Danguna Tombi, Nangangangangsong in a pure shopiro, a lopolopo, Taiton Dwajapo, Subiro, a champu, Taiton Tarale, Piparation.